ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုယဟမင်းကြီးဖရန်စစ်မနေ့ကရောက်ရှိချိန်မှာပဲနေဆက်ကကုတပလောင်စခန်းကိုရိုဟင်ဂျာဒုက္ခသည်တွေဆက်လက်ရောက်ရှိနေဆဲဖြစ်ပြီးအခုနောက်ဆုံးကိန်းဂဏန်းအရာဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာ9သိန်းလောက်ရှိသွားပါပြီ။၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းပုယဟမင်းကြီးဖရန်စစ်အနေနဲ့နေဆက်ဒုက္ခသည်စခန်းတွေစီသွားဖို့အစီအစဉ်မရှိပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တချို့နဲ့ဒါကာမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်တဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကနေရိုဟင်ဂျာဒုက္ခသည်တွေအတွက်စားနပ်ရိက္ခာအရောက်ပံ့ပိုးပေးနိုင်ဖို့လမ်းပန်းသွားလာရေးအတွက်ပါယာယီလမ်းတံတားတွေကိုစောက်လုပ်ပေးနေကြောင်း WFP ပြောခွင့်ရအမျိုးသမီး Shelley Tan Krell ကပြောပါတယ်
We are trying to do is make sure that we have the access to reach all of those people.
သူပြောသွားတာကတော့စာနဲ့ရိတ်ခါလိုအပ်နေတဲ့ဒုက္ခသည်တွေအားလုံးရှိရကိုအရောက်ပို့ပေးနိုင်ဖို့ကျမတို့စူးစမ်းဆောင်ရွက်နေရမှာလမ်းတွေပြုကျင်တာတရားတစ်ခုတိဆောက်ပေးတာမျိုးတောင်ရှိနေပါတယ်။အသွားလာကောင်းမွန်အောင်လှုပ်ချင်းအဖြစ်ဒုက္ခသည်တွေစီရိတ်ခါတွေဆေးဝါးတွေနဲ့ရေးသန့်တွေကိုအရောက်ပို့နိုင်မှာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်အမျိုးသမီးတွေနဲ့ကလေးအများစုဟာလမ်းတလျှောက်အစာအာဟာရပြတ်လက်ခဲကြတာဖြစ်ပါတယ်။ WFP ရဲ့စစ်တမ်းကောက်ယူချက်အရကုတပလောင်စခန်းမှာရိုဟင်ဂျာကလေး၄ဦးမှတဦးဟာအာဟာရပြတ်လက်မှုဒဏ်ကိုခံစားနေရတယ်လို့ဆိုပါတယ်ရှင်။